ထိုင်းဘော်လုံးအသင်းကနီးပြဆရာတဦးကလေး၁၂ဦးနဲ့အားလုံးပေါင်း၁၃ယောက်ပျောက်ဆုံးမှုကိုတနိုင်ငံလုံးကကယ်ဆယ်ရေးတွေနိုင်ငံတကာကကယ်ဆယ်ရေးတွေနဲ့အတူရှာဖွေခဲ့တာဟာဆယ်ရက်ကြာတဲ့နောက်မှာတော့ပြန်တွေ့ခဲ့ပါပြီ။ကလေးတွေပြန်တွေ့တဲ့အကြောင်းချင်းရိုက်ခရိုင်အုပ်ချုပ်ရေးမှူးနှလုံးဆက်ကအခုလိုအတီးပြုတ်လိုက်တဲ့အချိန်မှာနားထောင်နေသူအားလုံးကပျော်ရွှင်သွားကြပါတယ်။သူပြောသွားတာကတော့အားလုံးစိတ်ချလုံခြုံစွာကျန်းမာစွာနဲ့ရှိနေပါတယ်ဒါပေမဲ့ကယ်ဆယ်ရေးလုပ်ငန်းတွေကတော့ဆက်လုပ်နေရအောင်ပါပဲကျွန်တော်တို့ဟာကလေးတွေကိုတွေ့အောင်လို့ရေတွေကိုစုတ်ထုတ်လိုက်ရတာဖြစ်တယ်ကလေးတွေရဲ့ကျန်းမာရေးနဲ့တခြားကုသမှုတွေလုပ်ဖို့ဆရာဝန်တွေစစ်တပ်ဖွဲ့တွေကိုလွှတ်ဖို့လှုံ့ဆော်နေပါတယ်ဆိုပြီးပြောသွားတာပါအဲ့ဒီကလေးတွေကိုတွေ့တဲ့နေရာကတော့ကျောက်ကူထဲမှာရှိတဲ့ပတ္တိယကမ်းခြေလိုတင်စားထားတဲ့နေရာနဲ့မီတာ400ကလှိုင်ကောင်းတစ်ခုမှာတွေ့ရှိခဲ့တာလို့ဆိုပါတယ်သူတို့တွေဟာ၁၀ရက်ကြာအစာရေစာပြတ်နေတဲ့အတွက်သူတို့တွေရဲ့ကျန်းမာရေးတွေဆောက်ရှောက်မှုပေးဖို့အတွက်ဆရာဝန်တွေစေဝန်တန်းတွေဆီလွတ်ပြီးအရေးပေါ်ကယ်ဆယ်မှုတွေလည်းဆက်လုပ်နေကြပါတယ်။ဂူလန်းတစ်ချောင်းမှာလည်းအောက်ဆီဂျင်ဘူးတွေကိုချိတ်ဆွဲထားတာပါ။လှိုင်ကူတွေကကလေးတွေကိုကယ်ဆယ်ရေးအဖွဲ့တွေကစတင်တွေ့ရှိချိန်မှာတော့ကယ်ဆယ်ရေးတွေမှာပါဝင်တဲ့ကယ်ဆယ်ရေးလုပ်နေတဲ့နိုင်ငံသားတအုပ်ကကလေးတွေကိုဘယ်နှစ်ယောက်လဲဆိုပြီးအင်္ဂလိပ်လိုမေးပါတယ်။၁၃ယောက်ဆိုပြီးနားလည်တဲ့ကလေးတွေကပြန်ပြေးပါတယ်။သူတို့အားလုံးငိုနေကြတာကိုတွေ့ရတယ်လို့လဲဆိုပါရယ်ဒီနေ့ဘယ်နှရက်ရောက်နေပြီလဲဆိုပြီးကလေးတယောက်ကမေးသံကိုလည်းကြားရပါတယ်ကယ်ဆယ်ရေးအဖွဲ့ဝင်နိုင်ငံသားတွေကငါတို့တွေရောက်လာကြပြီအများကြီးလာကြပြီဆယ်ရက်တောင်ကြာပြီမင်းတို့အရန်စိတ်သက်သာမာတဲ့ကလေးတွေပဲဆိုပြီးဂုဏ်ပြုကြောင်းရေတပ်အဖွဲ့ကတင်ထားတဲ့ရုပ်သံမှာပါရှိပါတယ်ထိုင်းနိုင်ငံချင်းရိုင်ခရိုင်မဲဆိုင်မြို့တွေကကဘာလက်ခရီးသွားများလဲပတ်လက်ရှိတဲ့မြေအောက်ကြောက်လှန်ကူအတွင်းကိုထိုင်းလူငယ်ဘောလုံးအသင်းကကျောင်းသားလူငယ်၁၂ဦးနဲ့နီးပြဆရာတဦးတို့ဟာလွန်ခဲ့တဲ့၁၀ရက်ခန့်ကလဲပတ်ရင်ပျောက်ဆုံးသွားခဲ့တာပါ။သူတို့တွေရဲ့အသက်တွေကတော့အသက်၁၁နှစ်ကနေ၁၈နှစ်အရွယ်တွေဖြစ်ပြီးဘောလုံးနီးပြကတော့အသက်၂၅နှစ်အရွယ်လူငယ်တဦးဖြစ်ပါတယ်။သူတို့တွေဟာဂူကနေပြန်အထွက်မှာတောင်ကျရည်တွေဝင်လာတဲ့အတွက်ပြန်ထွက်ဖို့ခက်သွားသလိုသူတို့ကိုအာဏာပိုင်တွေကတနိုင်ငံလုံးအတိုင်းအတာမကနိုင်ငံတကာကပါအကူအညီတောင်းပြီးနီးပေါင်းစုံနဲ့ကယ်ဆယ်ရေးတွေလုပ်တဲ့အခါမှာလဲရေတွေရဲ့အတားဆီးတွေကြောင့်စေရက်ကြအခက်ခဲများစွာရင်ဆိုင်ခဲ့ရပါတယ်။ထိုင်းရီတက်နဲ့နိုင်ငံတကာကယ်ဆယ်ရေးတက်တွေနေ့ညမပြတ်ကြိုးပမ်းအားထုတ်ခဲ့ပြီးကလေးတွေကိုပြန်တွေ့နိုင်ဖို့အတွက်တွေ့ရင်လည်းကယ်ထုတ်ဖို့အတွက်လက်တလောကျန်းမာရေးစောင့်ရှောက်မှုတွေလုပ်ဖို့အတွက်လည်းချက်ချင်းလှုံ့ဆော်နေကြတာပါ။ဒါဟာထိုင်းအစိုးရရဲ့လူမှုပေါ်မှာစေတနာထားမှုတာဝန်ယူမှုတွေကိုပြသနေတာဖြစ်ပါတယ်။ထိုင်းအစိုးရကတော့ကလေးတွေကိုပြန်တွေ့တဲ့ရုပ်သံတွေကိုလည်းတိုက်ရိုက်ပြသနေပါတယ်ရှင်။